ယူကရိန်းကိုစွန့်ရဆိုင်ရာရန်ပုံငွေဒေါ်လာတန်180ပေးမယ်လို့ EU ဥရောပသမဂ္ဂကကြေညာပြီးနေမှာကြေညာပါတယ်။အဲ့ဒီထဲကဒေါ်လာ117တန်းဟာရုရှားစီကနေထိန်းချုပ်ထားတဲ့ငွေတွေဖြစ်ကြောင်းဒါကယူကရိန်းရဲ့နှစ်စစ်ဒဏ္ဍာရီလိုင်းနဲ့ရုရှားတိုက်ခိုက်တာခံရတဲ့အတွက်ဆောင်းဝင်ခင်မှာပြင်းထန်တဲ့အေးဒဏ်ရင်ဆိုင်နိုင်မှုအတွက်ပေးရမှာဖြစ်ကြောင်းလည်းပြောပါတယ်။ဒီရန်ပုံငွေတွေကဒေါ်လာ68တန်းကိုဒုက္ခသည်တွေနားခိုးဖို့နေရာတွေအပူပေးဆက်တွေနဲ့လူသားဆန္ဒမှုအကူအညီတွေအတွက်ချထားပေးမှာဖြစ်တယ်လို့ကြံငွေကိုတော့ပျက်စီးသွားတဲ့ဒဏ္ဍာရီလိုင်းတွေပြန်ပြင်ဖို့နဲ့ပြန်ပြင်းမြဲဆွင့်ဆန်ရရင်းနှီးမြှုပ်နှံမှုတွေအတွက်ကြောင့်ဖြစ်ကြောင်းဥရောပကော်မရှင်အကြီးအကဲအာရှူလာဘွန်ဒါလျန်ကဘရပ်ဆဲလ်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်ရုရှားစီကထိန်းချုပ်ထားတဲ့ငွေကြေးကိုသုံးဆဲရတယ်ပတ်သက်ပြီးရုရှားတွေဖျက်ဆီးခဲ့တာအတွက်ရုရှားကပြန်ပေးမှတရားမျှတမှာဖြစ်ကြောင်းလည်းပြောပါတယ်ဒါပြင် EU ကယူကရိန်းအတွက်စွန့်ရင်ကဏ္ဍအတွက်ဆက်ပေးနေမှာဖြစ်ကြောင်းနဲ့စွန့်ရင်ဆိုင်အခြေအနေကိုဆွေးနွေးဖို့လည်းတောက်ကြံနေမှာကီယက်ဖ်ကိုတွားရောက်ဖို့ရှိတယ်လို့လည်းပြောပါတယ်